မြန်မာနိုင်ငံရဲ့စီးပွားရေးပညာရေးကျန်းမာရေးနဲ့လူဆွမ်းအားမြင့်တင်ရေးကိစ္စတွေမှာဖိလစ်ပိုင်နိုင်ငံကပူးပေါင်းဆောင်ရွက်ပေးဖို့သမ္မတဦးသိန်းစိန်ကပန်ကြားလိုက်ပါတယ်။ဖိလစ်ပိုင်သမ္မတကလည်းမြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲရေးတွေလုပ်နေတဲ့အပေါ်ချီးကျူးပြောဆိုလိုက်ပြီးတော့အကူအညီပေးဖို့ကမ်းလှမ်းခဲ့တဲ့အကြောင်းတုံ့ပြန်ပြောဆိုပါတယ်။သမ္မတဦးသိန်းစိန်ရဲ့ဖိလစ်ပိုင်နိုင်ငံခီးစဉ်အတွင်းနှစ်နိုင်ငံခေါင်းဆောင်တွေအခုလိုပြောဆိုခဲ့ကြတာပါ။အပြည့်စုံကိုကိုကျော်ကျော်သိန်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
။သမ္မတဦးသိန်းစိန်ကိုဒီကနေ့ဒီဇင်ဘာလ5ရက်ကြာသပတေးနေ့ကဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မလာခန္နန်သမ္မတအိမ်တော်မှာဖိလစ်ပိုင်သမ္မတဘန်ဒိတ်နိုအကွီနိုကအခမ်းအနားနဲ့ဂုဏ်ပြုကြိုဆိုခဲ့တာပါ။အဲဒီနောက်မှာသမ္မတနှစ်ဦးတကပိတ်တွေ့ဆုံဆွေးနွေးကြပြီးတဲ့နောက်ပူးတွဲသတင်းစာရှင်းလင်းပွဲတရားလုပ်ခဲ့ကြပါတယ်။မြန်မာနိုင်ငံအဖက်ဖက်မှနောက်ကျကြံနေရေးခဲရတဲ့အဓိကလက်သည်အဖြစ်ဆယ်စုနှစ်နှစ်ခုနီးပါးတန်ခတ်ပိတ်ဆို့အရေးယူခံခဲ့ရတာကိုသမ္မတဦးသိန်းစိန်ကအပြစ်တင်ပြောဆိုပြီးဂန္ဓာအသီးသီးမှာမြန်မာနိုင်ငံနဲ့အတူပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးပွဲအတွင်းဖိလစ်ပိုင်သမ္မတကိုပန်ကြားခဲ့တယ်လို့သမ္မတဦးသိန်းစိန်ကပြောပါတယ်။
အဲ့တော့အာဆီယံနိုင်ငံတွေထဲမှာကျွန်တော်တို့မြန်မာနိုင်ငံဟာဖွံ့ဖြိုးမှုအဖက်ဖက်ကနေပြီးတော့ဟိုနောက်ကျနေတဲ့နိုင်ငံကျွန်တော်တို့ဖြစ်ပါတယ်။ဟိုအဓိကအကြောင်းရင်းကလည်းကျွန်တော်နှစ်ပေါင်း20ကျော်လောက်စီးပွားရေးပိတ်ဆို့မှုတန်းခံထားခဲ့ရတဲ့အတွက်ကြောင့်ဖြစ်ပါတယ်။ဒါမှမဟုတ်ဒီစီးပွားရေးပညာရေးကျန်းမာရေးလူဆွမ်းအားမြင့်တင်ရေးကိစ္စတွေမှာကျွန်တော်တို့နဲ့အတူပါဝင်ပူးပေါင်းဆောင်ရွက်ပေးဖို့သမ္မတကြီးကိုလည်းကျွန်တော်အနေနဲ့မြစ်တာရက်ခံခဲ့ပါတယ်
။ဖိလစ်ပိုင်နိုင်ငံဟာလည်း1980ပြည့်နှစ်တွေမှာအာနာရှင်အုပ်ချုပ်ရေးကနေဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ခဲ့တာမို့မြန်မာနိုင်ငံကိုအကူအညီပေးပါမယ်လို့ဖိလစ်ပိုင်သမ္မတကပြောပါတယ်။မြန်မာသမိုင်းမှာဂန္ဓာသစ်တရဖွင့်လှစ်နေတဲ့အချိန်ဖြစ်ပြီးအဲ့ဒီဂျိုးပန်းမှုတွေကိုဖိလစ်ပိုင်နိုင်ငံအနေနဲ့ထောက်ခံပြီးတော့စွမ်းရည်မြင့်တင်မှုဤပညာပိုင်ပူးပေါင်းဆောင်ရွက်မှုတွေကနေတဆင့်အကူအညီပေးသွားဖို့ကမ်းလှမ်းခဲ့ပါတယ်လို့မစ္စတာအကွီနိုကပြောပါတယ်။မြန်မာနိုင်ငံမှာလူ့အခွင့်အရေးကော်မရှင်တရထူထောင်တဲ့ကိစ္စနဲ့စိုက်ပျိုးရေးစွန့်ဦးတည်ထွင်လုပ်ငန်းငါးဖမ်းလုပ်ငန်းတဘာဝပတ်ဝန်းကျင်အလှခီးသွွားလုပ်ငန်းနဲ့ကြားမရေးရဆိုင်ရာကိစ္စတွေမှာလေ့ကျင့်သင်တန်းပေးရေးကူညီဖို့ဖိလစ်ပိုင်ကကမ်းလှမ်းခဲ့ပါတယ်လို့လည်းဖိလစ်ပိုင်သမ္မတကပြောပါတယ်ဖိလစ်ပိုင်နိုင်ငံရဲ့အားပေးထောက်ခံမှုတွေအတွက်ကျေးဇူးတင်ကြောင်းသမ္မတဦးသိန်းစိန်ကအသိအမှတ်ပြုပြောခဲ့ပါတယ
်အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်ပြင်ပြောင်းလဲမှုတွေကိုအသိအမှတ်ပြုထောက်ခံအားပေးကြောင်းထုတ်ဖော်ပြောကြားခဲ့တဲ့အတွက်ကြောင့်လည်းဖိလစ်ပိုင်နိုင်ငံကျွန်တော်တို့အစိုးရနဲ့ပြည်သူများကိုကျေးဇူးတင်ရှိကြောင်းပြောကြားလိုပါတယ်
သမရနူဦးဟာသူတို့ရဲ့သက်ဆိုင်ရာတိုင်းပြည်တွေမှာလက်နက်ကင်အဖွဲ့အစည်းတွေနဲ့ငြိမ်းချမ်းရေးတည်ဆောက်မှုဆိုင်ရာဂျိုးပန်းချက်တွေကိုလည်းဆွေးနွေးခဲ့ကြပြီးပူးပေါင်းဆောင်ရွက်မှုတွေကိုတိုးချဲ့ဖို့အတွက်ဖိလစ်ပိုင်စစ်တပ်မှုတအူးကိုခံထားမဲ့အကြောင်းမစ္စတာအကွီနိုကပြောပါတယ်။ပြီးခဲ့တဲ့လကဖိလစ်ပိုင်နိုင်ငံအလယ်ပိုင်းမှာဟိုင်ယန်တိုင်ဖုန်းမုန်တိုင်းဒဏ်ခံခဲ့ရသူတွေကိုအကူအညီပေးဖို့မြန်မာနိုင်ငံကလှူဒါန်းတဲ့အတွက်လည်းဖိလစ်ပိုင်သမ္မတကတုံ့ပြန်ကျေးဇူးတင်စကားဆိုခဲ့ပါတယ
်။ Thank the President for his message of sympathy.And solidarity for our countrymen who are victims of this calamity. In particular,
ဒီတဘာဝဘီအန်ရဲ့ဆိုရည်တံကိုခံခဲ့ရတဲ့ကျွန်တော်တို့နိုင်ငံသားတွေအတွက်သမ္မတကြီးကတနာဆာနာမှုနဲ့ထပ်တူထပ်မံရှိပါကြောင်းပြောကြားခဲ့တဲ့အတွက်ကျွန်တော်ကျေးဇူးတင်ပါတယ်။အထူးသဖြင့်ကတော့လူသားချင်းစာနာမှုဆိုင်ရာအကူအညီအဖြစ်အမေရိကန်ဒေါ်လာ300,000နဲ့ကုညီကယ်ဆယ်ရေးပစ္စည်း9တန်ကိုမြန်မာအစိုးရကလှူဒါန်းတဲ့အတွက်လေးနက်စွာကျေးဇူးတင်ပါကြောင်းပြောကြားလိုပါတယ်ခင်ဗျာ
။သမ္မတဦးသိန်းစိန်ဟာသူနဲ့တူခေါ်ဆောင်သွားတဲ့ဆရာဝန်တွေနဲ့အတူအဲ့ဒီမုန်တိုင်းတန်တဲ့ဒေသစီတွားရောက်ကြည့်ရှုဖို့ရှိပြီးကုညီကယ်ဆယ်ရေးပစ္စည်းတွေကိုလည်းယူဆောင်သွားမှာပါ2012ခုနှစ်မှာသမ္မတဖြစ်လာခဲ့ပြီးကတည်းကဆိုရင်သမ္မတဦးသိန်းစိန်ရဲ့ပထမဆုံးဖိလစ်ပိုင်နိုင်ငံခီးစဉ်အတွင်းတနိုင်ငံအကြသဘောတူညီချက်အများပြားကိုလက်မှတ်ရေးထိုးခဲ့ကြတာမှာဖိလစ်ပိုင်နိုင်ငံသားတွေပြည်ဝင်ခွင့်ဗီဇာမလိုပဲမြန်မာနိုင်ငံစီဝင်ရောက်ခွင့်နဲ့အသစ်ပြန်ပြည့်မြဲစွမ်းအင်ကဏ္ဍဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပါဝင်ပါတယ်ဒါအပြင်ကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုနဲ့စိုက်ပျိုးရေးကဏ္ဍဆိုင်ရာတွေကိုလည်းတနိုင်ငံအကြဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံရဲ့အရင်စစ်အစိုးရအဆက်ဆက်လက်ထက်မှာရှေ့တောင်အာရှနိုင်ငံများအဖွဲ့ဝင်နိုင်ငံချင်းဖြစ်တဲ့ဖိလစ်ပိုင်နိုင်ငံဟာမကြာခဏဝေဖန်ပြောဆိုလို့ရှိခဲ့ဘူးပဲလေမြန်မာနဲ့ဖိလစ်ပိုင်အကြားမှာဘယ်လိုအခြေတင်ကိစ္စမျိုးမှမရှိခဲ့ဘူးပါဘူးလို့သမ္မတဦးသိန်းစိန်ကပြောပါတယ်တောက်ကြနေမှာပြီးဆုံးမဲ့သမ္မတဦးသိန်းစိန်ရဲ့တောင်းဝေကြခီးစဉ်အတွင်းမြန်မာအိနေချင်းနိုင်ငံကြီးဖြစ်တဲ့တရုတ်နိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံတို့အကြားတောင်တရုတ်ပင်လယ်အတွင်းနယ်မြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားနေတာနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့ရည်တည်ချက်သဘောထားကိုဆွေးနွေးပြောဆိုခဲ့သလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူးခင်ဗျာ